မော့စလင်များစုနေထိုင်တဲ့နိုင်ငံခုနှစ်ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်ဝင်ရောက်ခွင့်တမ်းမြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ညွှန်ကြားချက်ပြန်အသက်ဝင်စေဖို့အစိုးရရဲ့ရှောက်ထားချက်ကိုဖက်ဒရယ်ယူကန်တရားရုံးကပေးချပါတယ် San Francisco အမှတ်9ရှင်စုယူကန်တရားရုံးကအမေရိကန်ပြည်ထောင်စုအစိုးရနဲ့ဝါရှင်တန်ပြည်နယ်တို့အနေနဲ့တနင်္လာနေ့နေ့ခင်းပိုင်းမှာရှောက်လဲချက်တွေထပ်တင်နိုင်တယ်လို့တော့ခွင့်ပေးထားပါတယ်။စနေနေ့ညပိုင်းကလုတ်တဲ့အစိုးရရဲ့ရှင်းလင်းပွဲမှာတော့နိုင်ငံတွင်းဝင်ရောက်ခွင့်နဲ့ပတ်သက်လို့သမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုတရားရေးပိုင်းကနေလွှမ်းမိုးချုပ်ကန်လို့မရဘူးလို့အစိုးရရဲ့ယာယီလက်ထော သူကြီး James Robert ကတမ်းမြေပိတ်ပင်လိုက်တာကြောင့်ဒီအမိန့်ကိုချက်ချင်းပြန်အသက်ဝင်စေဖို့အစိုးရဘက်ကအယူခံတင်ခဲ့တာပါအခုလိုတရားသူကြီး James Robert ရဲ့တမ်းမြေချက်အပေါ်သမ္မတ Trump ကတရားသူကြီးကိုပြန်ပြီးဝေဖန်ပါတယ်ဒီလိုတားဆီးတာဟာအလွန်ဆိုးဝါးပြီးအနေရှိတဲ့လူတွေနိုင်ငံတွင်းဝင်ရောက်ဖို့ခွင့်ပြုလိုက်တယ်လို့ဖြစ်သွားတယ်လို့လည်းသတိပေးပါတယ်သမ္မတ Trump ကဝါရှင်တန်ပြည်နယ်ကအသက်69နှစ်အရွယ်တရားသူကြီး James Robert ကိုရည်ညွှန်းပြီးဝေဖန်တာဖြစ်ပါတယ်ကိုယ်စားပေးတဲ့တရားရဲ့အယူအဆရှိသူလို့သိထားကြတဲ့တရားသူကြီး James Robert ကတော့သမ္မတဟောင်း George W. Bush လက်ထက်2004ခုနှစ်ကပြည်ထောင်စုတရားသူကြီးအဖြစ်ခန့်အပ်ခံထားရသူဖြစ်ပါတယ်ရှင်